ဒါမဲ့အင်္ဂါနေ့အမေရိကန်မှာပြန်လည်ကျင်းပဖို့ရှိတဲ့အထက်လွှတ်တော်မှရွေးကောက်ပွဲမတိုင်ခင်နှစ်ရက်အလိုမှာအမေရိကန်သမ္မတနဲ့ဒုသမ္မတတွေအဖြစ်ရွေးကောက်ခံထားရတဲ့ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်ရောရာထူးကထွက်ခွာတော့မဲ့သမ္မတဒေါ်နယ်ထရန့်ပါအမေရိကန်ပြည်ထောင်စုတောင်ပိုင်းဂျော်ဂျီယာပြည်နယ်ကိုသွားရောက်ဖို့စီစဉ်နေကြပါတယ်။ကမလာဟဲရစ်ကတော့တင်းနှင်းကနေနေကြရင်ဒီမိုကရက်ပါတီကရှင်ပြန်မဲ့ဘက်ပတစ်တရားဟောဆရာရာဖယ်ဝါနော့ခ်နဲ့ရုပ်သံမှတ်တမ်းရကူသူဂျွန်အော့ဆော့ဖ်တို့အတွက်အတ္လန္တိတ်ကမ်းခြေဆာဗာနာမြို့မှာလူမှုတရားပွဲကျင်းပမှာဖြစ်ပါတယ်။တရားဟောဆရာဝေါကနော့ဟာလက်ရှိ Republican အထက်လွှတ်တော်အမတ်ကယ်လီလိုဖလာနဲ့ရှင်ပြန်မှာဖြစ်ပြီးဂျွန်အော့ဆော့ဖ်ကတော့လက်ရှိအထက်လွှတ်တော်အမတ်ဒေးဗစ်ပါဂျူးနဲ့ရှင်ပြန်မှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ဟာအဲ့ဒီဒီမိုကရက်အမတ်လောင်းနှစ်ဦးနဲ့အတူဂျော်ဂျီယာပြည်နယ်ရဲ့အကြီးဆုံးအတ္လန္တိတ်မြို့မှာလူမှုတရားပွဲကျင်းပမှာဖြစ်တယ်လို့ဒေါ်နယ်ထရန့်ကတော့လက်ရှိ Republican အထက်လွှတ်တော်အမတ်နှစ်ဦးနဲ့အတူ Whitefield Countyဒေါက်တာလီစစ်မှာမဲဆွယ်တရားပွဲကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲတုန်းကဒီပြိုင်မဲ့၄ဦးကြားပြတ်သားတဲ့မဲရလတ်ထွက်ပေါ်ခြင်းမရှိခဲ့တဲ့အတွက်အခုလိုပြန်လည်ကျင်းပရတာဖြစ်ပြီးဒီရွေးကောက်ပွဲရလတ်ဟာဂျိုးဘိုင်ဒန်သမ္မတတက်တန်ပထမနှစ်အတွင်းအထက်လွှတ်တော်ကိုထိန်းချုပ်နိုင်ရေးအတွက်အရေးကြီးတဲ့ရှင်ပြိုင်မှုလည်းဖြစ်ပါတယ်ခင်ဗျာ။